တရားလွှတ်တော်ရှင်းနေဥကိုနီလောက်ကျန်တက်ဖြတ်ခံရမှုမှာအမှုနဲ့နီးစပ်တဲ့နောက်ထပ်တရားလိုပြသက်တီကိုတရားရုံးကထွက်ဆိုခွင့်ပေးမယ်ဆိုရင်အမှုမှန်ပေါ်ပေါ်ရေးပို့ပြီးနီးစပ်လာနိုင်ပေမဲ့တရားရုံးကဒါကိုငြင်းဆန်နေစေဖြစ်တယ်လို့ဥကိုနီဥနေဝင်းတို့ရဲ့အမှုလိုက်အဖွဲ့ဝင်ရှေ့နေတူကပြောပါတယ်အဓိကကွင်းဆက်တရားခံဖြစ်တဲ့တင်းဆောင်နေစေအောင်ဝင်းခံကိုဖမ်းမိရင်မှရဲတပ်ဖွဲ့ကလုံလောက်တဲ့အာထုတ်မှုမရှိဘူးလို့လည်းဆိုပါတယ်ဒီအကြောင်းကိုဆက်ပြီးတင်ပြချင်တာပါNLD ပါတီဥပဒေအထောက်အကူပြုအဖွဲ့ဝင်ရှင်းနေဦးကိုနီကိုလုတ်ကြံတပ်ဖြတ်မှုမှာသူနဲ့သူ့မိသားစုရဲ့အသက်အန္တရာယ်ကိုချင်းချောက်လာတာကြောင့်ဦးကိုနီကိုလုတ်ကြံခဲ့ရတာဖြစ်တယ်လို့ဇွန်လ28ရက်ကြာတာပြည်နေ့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးတရားခွင်မှာတနသမားကြည်လင်းကထွက်ဆိုခဲ့ကြောင်းအဲ့ဒီလိုထွက်ဆိုမှုကြောင့်အမှုလမ်းကြောင်းတစုံတရာပြောင်းလဲသွားမယ်လို့မထင်မိကြောင်းအဲ့ဒီတရားခွင်ကိုတက်ရောက်ခဲ့တဲ့တည်ဆုံးသူဦးကိုနီဦးနေဝင်းတို့ရဲ့အမှုလိုက်အဖွဲ့ဝင်ရှင်းနေဦးရော့ဘတ်ဆန်းအောင်ကVOA ကိုပြောပါလေ
ဒီကြီးစားလူတက်သမားကြည်လင်းက28ရက်6လနဲ့2018ခုနှစ်မှာသူ့ဆွေးကျက်ရဲ့ဒုတိယပိုင်းရဘာကြောင့်မကျူးလွန်မှုဆိုတာကိုရှင်းပြပါဆိုတော့သူကပြောတော့တာကသူ့ကိုအသက်အန္တရာယ်သူ့မိသားစုရဲ့အသက်ကိုပါတတ်ပြစ်မယ်လို့ချင်းချောက်လို့ဒီလိုကျူးလွန်ရတာဘာလို့သူကခြေပသွားပြီမယ်လို့ပြီးမှညှဉ်းဆွေးလို့ပြောတယ်မရှိတော့တဲ့ရှာလို့မရတော့တဲ့ရင်းစွေဝဲပုံချပြီးတော့ကိုလွတ်ယုံပြီးတက်တဲ့မပြနိုင်တဲ့စကားနဲ့သူကအပြစ်ကိုလွတ်အောင်ရှောင်မှုကြိုးစားတာပါအမှုကအနှစ်သာရကိုချိန်ခိုက်စီမှာမဟုတ်ပါဘူ
းဥက္ကဏီလောက်ကြမှုမှာတန်ရာရှိသူတွေအဖြစ်ကြည်လင်းအောင်ဝင်းစော်ဇေယျဖြိုးနဲ့အောင်ဝင်းထွန်းတို့ကိုဖမ်းဆီးခဲ့ပြီးလက်ရှိတရားရင်ဆိုင်နေရတာဖြစ်ပါတယ်ဥက္ကဏီကိုလုတ်ကြံဖို့သူ့ကိုလာရောက်ကမ်းလှမ်းခဲ့ကြောင်းတဏ္ဍမကြည်လင်းစစ်တပ်အရာရှိဟောင်းအောင်ဝင်းစော်တို့နဲ့ထောင်ထဲမှာဆုံခဲ့ဘူးသူအင်းစိန်အောင်စိုးဆိုသူကမီဒီယာမှာထုတ်ပေါ်ပြောကြားခဲ့တာပါဥက္ကဏီကိုလုတ်ကြံဖို့နောက်ထပ်အငှားခံရသူအဖြစ်သတင်းထွက်ခဲ့တဲ့ငကားလေးကိုအောင်နိုင်မြင့်ဟာလောလောဆယ်မူရစေမှုလူရဲမှုတွေနဲ့အင်းစိန်ထောင်ထဲမှာရှိနေပြီးသူ့ကိုသာတရားလိုပြတဲ့အဖြစ်တရားခွင်မှာစင်မေးခွင့်ရမယ်ဆိုရင်အမှုမှန်ပေါ်ပေါက်ရေးပိုးပြီးနီးစပ်လာနိုင်တယ်လို့ဥရောပစောင်းကပြောပါတယ်
။ဒီရေးဝန်ကြီးရဲ့ဒေသရှင်းလင်းပွဲမှာလည်းအဓိကကြပြီးပါဝင်နေတဲ့နဂါလေးကအောင်နိုင်မြင့်ကိုတပ်ပေအဖြစ်မတင်ပြတာကအမှုရဲ့အားနည်းဖြစ်တယ်။နောက်ပိုင်းကျရင်ဒုတိယဦးရေရာကြီးဦးအောင်နိုင်ကိုကျွန်တော်ခဏခဏတင်ပြတယ်။နဂါလေးကအောင်နိုင်မြင့်ဟာအစ်စိတ်တော်မှရှိပါတယ်။တပ်ပေအဖြစ်ခေါ်ယူဖို့ကိုကျွန်တော်ပြပြတိုင်းနဲ့သူမတင်ပြဘူးကျွန်တော်တို့ဘက်ကနောက်တိုးတရေကန်ထည့်ပေးပါဆိုလေလက်မကဘူးအဲ့ဒါကြောင့်မလို့အမှုမှာကျုပ်ရဲ့ဟာခွေးတွေဖြစ်နေတာ
ကုကုနီလောက်ကြမှုမှာဆက်ဆက်သူအဖြစ်တရားရင်ဆိုင်နေရတဲ့ထောက်လန်းရေးဘူကြီးဟောင်းဇေယျဖြိုးကတော့တရားရုံးကိုတစုံတစ်ယောက်ကလွှမ်းမိုးမှုရှိနေကြောင်းဇွန်လ28ရက်တရားခွင်အပြီးသတင်းတော်တွေကိုပြောသွားပါတယ
်ဒီနေရာမှာပတ်သက်မှုမရှိဘဲနဲ့ကျွန်တော်တို့ဆွဲချက်တင်လာတာဒီအဲ့တော့မီဒီယာတွေရဲ့ PR တွေမရှိဘူးလွတ်လပ်စွာဆုံးဖြတ်ခဲ့တယ်လို့ပြောတယ်ဒါပေမဲ့လည်းဟလာအသေးပဲမရှိတာတွေဆုံးဖြတ်တဲ့အတွက်ဥပဒေရဲ့အထက်မှာတယောက်ယောက်ရှိနေတယ်လို့ကျွန်တော်ကခံစားနေတာသူတို့ကဥပဒေအတိုင်းဆုံးဖြတ်ခဲ့တယ်ဆိုရင်ရှင်းပါတယ်ကျွန်တော်နဲ့ပတ်သက်တဲ့ဒီအမှုအားလုံးနဲ့ပတ်သက်တဲ့ဟလာတရားရုံးရဲ့စစ်ဆေးချက်တွေကိုမီဒီယာတွေတစ်စီတူတူကိုထပ်ပြလိုက်ပါဥပဒေတိုင်းတကယ်သာဆုံးဖြတ်တယ်ဆိုရင်ကျွန်တော်စိတ်ခေါ်ပါတယ
်ဥက္ကဏီအမှုနဲ့ပတ်သက်လို့တရားသူကြီးရဲ့ဆုံးဖြတ်ချက်ဟာမျှတမှုရှိကြောင်းဥက္ကဏီရဲ့အမှုလိုက်ရှေ့နေတွေကပြောထားပါတယ်ဒါပေမဲ့တန်တရာရှိသူတွေရဲ့တရားခွင်မှာထွက်ဆိုချက်တွေအရထွက်ပြေးလွတ်မြောက်နေစေဖြစ်တဲ့အောင်ဝင်းခိုင်ကိုဖမ်းမိမှသာဥက္ကဏီကိုလှုပ်ကြံခိုင်းစေတဲ့နောက်ွယ်ကတရားခံလက်မဲကိုဖော်ထုတ်နိုင်မှာဖြစ်ပေမဲ့ပြည်ထရေးဝန်ကြီးဌာနလက်အောက်ခံမြန်မာနိုင်ငံရဲတပ်ဖွဲ့ကလုံလောက်တဲ့အားထုတ်မှုမရှိဘူးလို့ရှင်းနေဦးရောဘတ်ဆန်းအောင်ကသုံးသပ်ပါတယ
်ဥက္ကဏီကိုလှုပ်ကြံမှုနဲ့ပတ်သက်လို့ဖော်ထုတ်ဖို့အတွက်ကအရေးကြီးတဲ့အောင်ဝင်းခိုင်ကိုရအောင်မဖမ်းနိုင်အတွက်နောက်ွယ်ကစီခိုင်းတဲ့လက်မဲကိုမပေါ်ထုတ်နိုင်တာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့တပ်ဖွဲ့ဟာဒီကိစ္စမှာလုံလုံရရတာဝန်ရှိပါတယ်။ဒီနေ့ချိန်ကြီးကျေပွန်အောင်ဆောင်ရွက်နိုင်ရင်မရှိတော့ဘူး။ဒီကိစ္စမှာထင်ရှားစွာတွေ့ရပါတယ
်။ရှေ့တစ်ပတ်ယုံကြည်မှာတော့တရားခံကြည်လင်းကသူ့မှာအပြစ်မရှိဘူးလို့ထွက်ဆိုခဲ့တဲ့အပေါ်တရားလိုရှိနေတဲ့ကပြန်လည်မေးခွန်းထုတ်စစ်ဆေးသွားဖို့ရှိနေပါတယ်။ဒီအမှုမှာအခုချိန်ထိတရားလိုပြသက်တွေကိုသာစစ်ဆေးနိုင်သေးပြီးတရားခံတွေကိုတော့လာမယ့်ဇူလိုင်5ရက်နေ့ရုံးချင်းကြမှာသာပထမဆုံးအကြိမ်ဖြစ်စတင်စစ်ဆေးမှာဖြစ်ပါတယ်ခင်ဗျာ